စစ်တပ်ကနာဒိင်ဂရဲ92ခုနှစ်ဖေဖော်ဝါရီလနေ့ကနေဒီနေ့ဧပြီလ22ရက်နေ့ထိဆိုရင်ဒီမနက်ကတော့စစ်ကောင်စီလက်ထက်တောင်းအကြောင်းမျိုးနဲ့တဆုံသူအရေးအတွက်1982ယောက်ရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း ABB ကထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့ဒီအရေးအတွက်ဟာလုံခြံချဲ့ကားထားတဲ့အရေးအတွက်ဖြစ်တယ်ဆိုပြီးပယ်ချထားပါတယ်။ဒါပေမဲ့စစ်တပ်နဲ့ရဲကဖမ်းသွားပြီးတဲ့နောက်တဆုံသွားတဲ့သတင်းတွေထွက်နေဆဲဖြစ်ပြီးအဲဒါတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်လို့မရှိပါဘူး။ဒါပေမဲ့စစ်တပ်တွင်ဒေလိုဆက်ဆွဲခံရသူတွေ၊ပြည်ခိုင်ကျိုးပါတီဝင်တွေစသည်အားဖြင့်တပ်ဖြတ်ခံရတာတွေရှိရင်တော့သတင်းထုတ်ပြန်တွေရှိပါတယ်။စစ်အာဏာသိမ်းမှုကိုစတင်ကောက်ွက်တဲ့လူဆောင်မှုတည်တည်နဲ့ဆက်ဆက်ပြီးဖမ်းဆီးခံရသူ၊စွဲချက်တင်ခံရသူ၊ဒါမှမဟုတ်ပြစ်ဒဏ်ချမှတ်ခံရသူပေါင်းက1290ဦးရှိပြီလို့လည်း ABB ထုတ်ပြန်ချက်မှာပါပါတယ်။စစ်အာဏာသိမ်းမှုစတင်ကောက်ွက်တဲ့ငင်းကျဲနဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကကားနဲ့ဝင်တိုက်ပြီးချူခွဲဖမ်းဆီးတာပါဝင်အကြမ်းဖက်နေနေတာတွေဆက်လုပ်နေတဲ့ဈာမှာပဲရန်ကုန်နဲ့တခြားဒေသတို့မှာစာနာပြပွဲတွေဒုကြောင်းဆိုသလိုဆက်ရှိနေသေးပါပဲ။ဒါပြင်စစ်ကောင်စီကိုလက်နက်ကန်ခုခံတွန်းလှန်တာတွေမိုင်းနဲ့ခွဲဘုံနဲ့ပြစ်စတဲ့နေနေတွေနဲ့တိုက်ခိုက်တာတွေလည်းနေ့စဉ်လိုဆက်ရှိနေပါတယ်။အထူးသဖြင့်တော့စကိုင်းတိုင်းမကွေးတိုင်းကြားပြည်နယ်ချင်းပြည်နယ်ကချင်ပြည်နယ်ကရင်ပြည်နယ်စတဲ့ဒေသတွေမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေး PDF အဖွဲ့တွေတိုင်းရင်းသားလက်နက်ကန်အဖွဲ့တွေကြားတိုက်ခိုက်တာတွေနေ့စဉ်လိုရှိနေပါတယ်ခင်ဗျာ။